Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American Channel 2018ခုနှစ်ဧပြီလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM 10:00 AM 24.25 32.52 တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝီတင်ဆက်မှာပါခင်ဗျာ။
မင်္ဂလာညချမ်းပါရှင်ကျမသိန်းကြီးထိုက်ပါဤချင်းနိုင်ငံကခရီးယံဖျားချောင်းနှစ်ခုဘုံခွဲတိုက်ခတ်ခံရလို့အ ਨੇ ဆုံးလူ40နီးပါးတေဆုံးရပြီးဒါဇင်နဲ့ချီတန်းရရပါတယ်မြောက်ကိုရီးယားကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခတ်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်စီဥတီဆီလွတ်လိုက်ပါတယ်ဒီကနေ့ကစားတဲ့အမျိုးသမီးအာရှဖလားခြေစစ်ပွဲမှာတော့မြန်မာအသင်းကစင်ကာပူအမျိုးသမီးအသင်းကို6-9ဂိုးမရှိနဲ့နိုင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှင်းနေဦးကိုနီလုတ်ကြံခံရမှုတရားခံပြီးအဖြစ်လိုအပ်နေတဲ့အောင်ဝင်းခိုင်ကိုဖမ်းဆီးရမယ့်ရေးမှာနိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်
။ဒီအမှုတွေကိုနိုင်ငံတကာအဖွဲ့အစည်းတွေပါတဲ့မထွတ်တော်ကုသလေတွေပါတဲ့တီးခြားလေလာစုံစမ်းရေးအဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်။ဒီတိုင်းနဲ့ဖြစ်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူတို့စုံစမ်းစစ်ဆေးမေးမြန်းမှုဒု90လောက်ထားတယ်ဆို
ဒီအမှုအခင်းနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုသတင်းတွေအပြီးမှာတင်ဆက်သွားမှာဖြစ်တယ်လို့ငုံဝင်မြစ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဆက်လီတိုက်ပြီးဟိုနင်းမြုပ်တည်ဆုံသွားတဲ့အမှုကိစ္စကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍကိုလည်းတင်ဆက်အောင်ပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နေတို့ကပြောပြပေးကြပါအောင်ခင်ဗျာ။
ဤချင်းနိုင်ငံတွင်ခရီးယံဖျားချောင်းနှစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးသေဆုံးပြီးဒါဇင်နဲ့ချီထန်ရရပါတယ်။ Egypt Coptic ခရီးယံတို့ဒီကနေ့ခြားရောက်တဲ့ဘာသာရေးအထွတ်အမြတ်နေ့တစ်ခုဖြစ်တဲ့ Palm Sunday ချင်းပါနေ့ချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက် IS အဖွဲ့ကပြောဆိုပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်ကိုင်ရိုရဲ့မြောက်ဖက်တန်တာမြို့မှာဖြစ်ခဲ့ပြီးအနည်းဆုံးလူ28ဦးသေဆုံးပါတယ်။နိုင်ပိုင်းအချာမှာတော့အလက်ဆန်ဒရီးယားမြို့ကခရီးယံဖျားချောင်းမှာပောက်ကွဲမှုဖြစ်ပြီးအနည်းဆုံး12ဦးသေဆုံးခဲ့ရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဖြစ်ခဲ့တဲ့ပောက်ကွဲမှုတွေပြီးအီဂျစ်ခရီးယံနေနဲ့စီးလုံးညီညွတ်မှုရှိတာကိုပြသဖို့အတွက်ရိုမန်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်လည်းဒီလအတွင်းမှာပဲကိုင်ရိုမြို့တော်ကိုကြွချီဖို့အစီအစဉ်ထားပါတယ်။အီဂျစ်လူ့ရေးရဲ့10ရာခိုင်နှုန်းကခရီးယံနေဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက်တွေရဲ့ထိပါတိုက်ခိုက်မှုတွေနဲ့အချင်းချင်းကြုံတွေ့နေရတာဖြစ်ပါတယ်။
ကိုရီးယားကျွမ်းမှာအမေရိကန်ရဲ့စတက်ရထပ်တိုးပြီးတော့မြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွမ်းဆွယ်ကိုဥတီဆေးလွတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံကိုပယ်ထိန်တုံးကြီးပစ်လွတ်တာကိုတားမြစ်ထားပေမဲ့လည်းမြောက်ကိုရီးယားကပြီးခဲ့တဲ့ပတ်မှာထပ်ပြီးတော့ပစ်လွတ်ခဲ့ပါတယ်။ The Governor လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချပြီးတော့ Australia နိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံပေါင်းမှုအမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ရေတပ်စစ်သင်္ဘောအုပ်စုဟာပစိဖိတ်သမုဒ္ဒရာနောက်ဘက်ခြမ်းကအမေရိကန်ချိုးစည်းဝါးတွေကာကွယ်ဖို့ရည်ရွယ်ချက်ဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ် Third Fleet ရေတပ်ရဲ့တမ်မူဒေးဗန်ဟန်နပ် VOA ကိုပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့မစင်မချင်းတောင်ဝမဲတဲ့လုံရက်တွေတည်ငြိမ်မှုမရှိတဲ့ဒုံးကျည်ဆန်းသပ်ပစ်လွတ်မှုအစီအစဉ်တွေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့ကြိုးပမ်းမှုတွေကြောင့်သူတို့ဟာဒေတာရဲမှာနံပါတ်1ချင်းကြောက်သူအဖြစ်ဆက်ရှိနေတယ်လို့ပြောပါရယ်ဒီရေတပ်အုပ်စုမှာ USS Calvinson လေးလင်းသင်းမောအပါဝင်ဒုံးခွင်းဒုံးတွေပြစ်လွတ်နိုင်တဲ့ဖြတ်သင်းမော30လက်ပါပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဆီးရီးယားနိုင်ငံအပေါ်စီရေးအရာတိုက်ခိုက်ဖို့လိုအပ်လာရင်ထပ်ပြီးတိုက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်ဒီလောက်နဲ့ရက်နေမှာမဟုတ်ဘူးသူ့အနေနဲ့ထပ်လုပ်ဖို့လိုအပ်လာရင်ထပ်ပြီးတော့လုပ်မှာဖြစ်တယ်လို့သမ္မတကြီးနီကီဟေလေးက CNN သတင်းဌာနကိုဒီကနေ့မှပြောဆိုတာပါ။ဒါပေမဲ့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုဖယ်ရှားရေးဦးစားပေးဆောင်ရွက်မှုအပေါ်မှာတော့သမ္မတကြီးဟေလေးနဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson တို့ပြောဆိုချက်တွေကရှင်းရှင်းလင်းလင်းမရှိပါဘူး။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရဦးဆောင်နေသမျှဘလူးနီးနဲ့မှနိုင်ငံရေးအဖြစ်တခုထွက်လာစရာမရှိဘူးလို့သမ္မတကြီးကပြောဆိုတာပါ။ဒါပေမဲ့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့ဆီးရီးယားနိုင်ငံတွင်အမေရိကန်ရဲ့ဦးစားပေးလုပ်ငန်းကအစ္စလာမ်ရဲ့အစွန်းရောက် IS ကိုချေမှုန်းရေးဖြစ်တယ်လို့ပြောဆိုပါတယ်။ဦးစားပေးလုပ်ငန်းတွေကိုတည့်တည့်မှတ်ဆောင်ရွက်ဖို့ကအရေးကြီးတယ်လို့နိုင်ငံခြားရေးဝန်ကြီးက CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာပြောဆိုသွားတာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံမှာသမ္မတမဒူရိုအစိုးရကအတိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ဝင်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးတော့မနေ့စနေနေ့ကတော့မြို့တော် Caracas မှာဗင်နီဇွဲလားရဲတပ်ဖွဲ့ကအတိုက်ခံဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရာဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။ Yega Sana Pyare Durigo Nininga in the Masakonia Naya Dore Lu Muro Caracas Ya Kaya Ocho Yemud Uga Biobari Sana Pyadu Choga Diayon Jo Nama Yega Dasi Tare Kaya Nego Chupia Wayabido Ain Naga Solo Yi Lonely at Wema Tony at Pisidigo Yubido Diayon Jo Tega The Cho Yunga Nego Piasi Michu Gabari Venezuela Diayon Jo Gat အတိုက်ခံကထိန်းချုပ်ထားတဲ့လွတ်တော်ကိုဖျက်ဖို့ကြိုးပမ်းလိုက်ပြီးတဲ့နောက်နိုင်ငံထဲမှာမတည်ငြိမ်မှုတွေဖြစ်လာနေတာဟာတပတ်ကျော်ရှိသွားပြီဖြစ်ပါတယ်နိုင်ငံတကာအတိုင်းအဝန်ကဝေဖန်မှုတွေနဲ့ပြည်တွင်းဆန္ဒပြမှုတွေကြေကြေပြတ်ပြတ်ဖြစ်ပေါ်ပြီးတဲ့နောက်မှာတော့အဲ့ဒီအစည်းအဝေးကိုပြန်ပြီးတော့ရုပ်သိမ်းသွားခဲ့တာပါကာရာကတ်စ်နဲ့ဗင်နီဇွဲလားကတခြားမျိုးတွေအတော်များများ
ဒီဝေမေရိကန်အတန်ညပိုင်းမြမပါတာစစ်စစ်လေးကိုညပိုင်း9:25စနေနေ့တုံညခွန်9စိုင်းဒိုမီတာ20လေးကီလိုဟက်စ်17.9ကစိုင်းဒိုမီတာ30နဲ့ကီလိုဟက်စ်92နဲ့စိုင်းဒိုမီတာ90နဲ့ကီလိုဟက်စ်96နဲ့စိုင်းဒိုမီတာ93နဲ့ကီလိုဟက်စ်89နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190ကီလိုဟက်စ်တင်ကခွန်9ရူကနေလဲထုံပေးနေပါတယ်ရှင်
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေထိန်းချုပ်ရာဒေသတစ်ခုမှာအာဖဂန်တပ်သား9ဦးကြာဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောဆိုသလိုအစ္စလာမ်ရဲ့အစိုးရ ISF ဘက်ကိုတိုက်ခိုက်မှုအတွင်အမေရိကန်စစ်သားတဦးကြာဆုံးခဲ့တယ်လို့အာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ တပ်ဖွဲ့ဝင်တချို့လည်းဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပြောဆိုတာဖြစ်ပါတယ်။နန်ဂါဟာပြည်နယ်ရင်းက ISIS ခိုရာဇန်အဖွဲ့ပေါ်ထိုးစစ်ဆင်ချေမှုန်တိုက်ခိုက်မှုအတွင်မနေ့စနေနေ့နောက်ပိုင်းတုန်းကလည်းအမေရိကန်စစ်သားတဦးကြာဆုံးခဲ့ရတယ်လို့မြောက်အထလန်တိတ်ဆက်စာချုပ်အဖွဲ့နေတိုးဦးဆောင်တဲ့အာဖဂန်နိုင်ငံတွင်းကထောက်ပံ့ရေးညွှန်ပေါင်းတပ်ဖွဲ့ရဲ့ပြောခွင့်ရကပြောဆိုတာဖြစ်ပါတယ်။
စွီဒင်နိုင်ငံမြို့တော်စတော့ခေါမှာလူလေးဦးတိစုံပြီးတော့59ဦးတန်ရခဲ့တဲ့တောက်ချာနေကတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဒုတိယမြောက်လူတူဦးကိုစွီဒင်အာဏာပိုင်တို့ကထပ်ပြီးတော့ဖမ်းလိုက်ပါတယ်။ခိုးလာတဲ့ကုန်တင်ကားနဲ့လူစည်းကားရောဈေးရောင်းဈေးဝယ်အချက်ချနေရာကိုမောင်းဝင်တိုက်ခိုက်ခဲ့သူလို့တန်ရရှိထားသူအသက် 39ကိုနေရွယ်ဦးစွာကစ္စတန်နိုင်ငံသားနဲ့အခုထပ်ဖမ်းခံရသူဘလို့အဆက်ဆက်ရှိသလဲဆိုတဲ့အသေးစိတ်အချက်လက်တွေတော့မသိရသေးပါဘူး။ အကြမ်းဖက်ဝါဒီလိုတန်တရားရှိထားသူကိုဆွေးနွေးထောက်လှမ်းရေးကအရင်ကတည်းကရှိထားသူဖြစ်ပါတယ်။ဒါပေမဲ့လက်ရှိလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေမှာသူမပါသေးဘူးလို့အာဏာပိုင်တို့ကပြောပါတယ်။ဖမ်းဆီးထားတဲ့သူနဲ့ပတ်သက်ပြီးတော့မာရင်ဖမ်းဆီးခံထားတယ်ဆိုတဲ့အတောက်အထားအချက်လက်မရှိပါဘူးလို့လည်းဆွေးနွေးအမျိုးသားရဲ့အဖွဲ့အစည်းကဒန်အယ်လီယာဆန်ကမနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပ
ဒီနေ့ကိုမတိုင်ခင်မှာညီလာခံတစ်ခုခေါ်မယ်လို့လဲမိန့်ပါတယ်။တရုတ်နယ်စပ်အိန္ဒိယနိုင်ငံရဲ့ရှင်မြောက်ဖက်ထားဝမ်မြို့ကိုဒေတာစာရီကြွားချီစဉ်အတွင်မင်းစနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖုန်းတော်ကြီးဒလိုင်းလာမကအခုလိုမိန့်ကြားခဲ့တာဖြစ်ပါတယ်။ကြည့်ပါဘာသာရေးခေါင်းဆောင်ဒလိုင်းလာမကိုဆက်ခံမဲ့သူကိုတရုတ်ကွန်မြူနီခေါင်းဆောင်တွေကအတီးပြုတ်ခွင့်ရှိတယ်လို့တရုတ်အစိုးရကအခိုင်အမာပြောဆိုနေတာကြောင့်တက်တော်87နှစ်ရှိပြီဖြစ်တဲ့ကြည့်ပါဘာသာရေးခေါင်းဆောင်ရဲ့အရိုက်အရာကိုဘယ်သူဆက်ခံမ Jao, Tibet Pada Yi Kongs of Tlain Lama go second met to go a deep pew behind there. A Kankanama Mashibulo Ponoji Tlain Lama got Major Taraba. Now second met Tlain Lama Muipua Lamala, Tamapo Pegani Pop of Lamles Rago Paduma Mati Bulule, Tibet Pada Yi Kongs of Major Tavareshe.
Finanang and Noy Muroma, Dignig Zagre and a town such Kuni AFC Mudmi Ashapla Chizibuma. မြန်မာမျိုးသမီးအသင်းကစင်ကာပူမျိုးသမီးအသင်းကို6ဂိုးဂိုးမရှိနဲ့ကိုပြနိုင်တော့ပါတယ်မြန်မာမျိုးသမီးအသင်းအတွက်အနိုင်ဂိုးတွေကိုတော့လာရင်ကပွဲစဉ်23မိနစ်မှာပွဲဥဒ္ဒါဂိုးဂိုးသွင်းခဲ့တာဖြစ်ပြီးတော့အိမ်နောက်မှာတော့ဝေဝေအောင်နဲ့ဝင်းသိမ်ကြီးထွန်းတို့ကငကိုးစီသွင်းခဲ့တာပါ6ဂိုးမြောက်နောက်ဆုံးဂိုးကိုတော့ပွဲစဉ် minute 26 ရက်နေ့မှာကစားကြမှာဖြစ်ပါတယ်လက်ရှိ2018ခုနှစ် AFC မျိုးသမီးအာရှပလာချေစပွဲမှာ ကိုများဆုံးအတွင်းထားတာကတော့ဂျော်ဒန်အသင်းကမေဆာဂျေဘရာပြစ်ပြီးတော့သူကစတဂိုးအတွင်းထားပါတယ်ဒီမှာမြို့သမီးအသင်းကဝင်းတင်ကြီးထုံးကတော့6-9နဲ့ဒုတိယနေရာမှာလိုက်နေပါတယ်ခင်ဗျာ
တင်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ။ဗီအိုရဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို voaintanet.bmis.voanews.com ကရော voa ရဲ့ facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ဥကိုနီအမှုနောက်ဆက်တွဲအခြေအနေကြည့်အောင်ပါ။ရှင်းနေဤဥကိုနီလုတ်ကြံတပ်ဖြတ်ခံရမှုဆက်ဆက်တရခံလူမျိုးနေစေအောင်ဝင်းခံကိုဖမ်းမိနိုင်ရေးမြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုးနဲ့ ထိတ်ဆက်ဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တဲ့အပေါ်ကြိုးစိုးပေမဲ့ပညာရှင်တွေပါဝင်တဲ့လွတ်လပ်မြောက်တဲ့တရားစီရင်ရေးအဖွဲ့ဖွဲ့စည်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်နဲ့အန်အေဒီအစိုးရကိုအကြံပြုသွားဖို့ဆောင်ရွက်နေတယ်လို့ရှေ့နေများကွန်ရက်ကပြောဆိုလိုက်ပါတယ်အသေးစိတ်ကိုမတ်စုမွန်ကတင်ပြပါမယ်ဟုတ်ကဲ့ပါ
ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ညနေပိုင်းကပြန်ကြားရေးဝင်ကြီးပါလိုက်ပါလာတဲ့နိုင်ငံတော်အစီအစဉ်နဲ့ပြည်ပခီးစဉ်ကနေပြန်လာတဲ့အန်အန်ဒီပါတီဥပဒေအကြံပေးရွှေ့နေကြီးဥကိုနီကိုနိုင်ငံတကာရန်ကုန်လေဆိပ်မှာဥကြည်လင်းကဥကောင်းကိုတနက်နဲ့တစ်ပစ်ပြီးတက်ခဲ့တဲ့လူသက်မှုမှာဖမ်းဆီးထားတဲ့လူသက်တရက်ခန့်နဲ့ကြံရပါလို့ယူဆရသူတွေကိုစတင်တရားရုံးတင်စစ်ဆေးနေပြီဖ ကသူ့ကိုအနီရောင်ကျင်ညာချက်တရားဝင်ထုတ်ပြန်ထားတယ်ဆိုတာကိုဧပြီလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဘက်ကအစိုးရပြန်ကြားရေးကနေတဆင့်သတင်းထုတ်ပြန်ထားပါတယ်အခုလိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ဘက်ကအင်တာပိုနဲ့ပူးပေါင်းချိတ်ဆက်ဆောင်ရွက်နေတဲ့အပေါ်ကြိုးစိုးလိုက်ပေမဲ့လို့ဥက္ကိုနီလူတက်မှုနဲ့ပတ်သက်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေဥပ
ကျွန်တော်တို့လုံလောက်တယ်မဖြစ်ဘူးဗျနော်ဒီမှုမှာကျွန်တော်တို့ဘက်ကလည်းကြိုးစားနေတယ်ကျွန်တော်တို့မြန်မာနိုင်ငံရှိတဲ့မြန်မာကွန်ရက်နဲ့မြန်မာနိုင်ငံတို့ရဲ့ဆိုရှယ်မီဒီယာအတင်းဒီနေရာတွေကနေပြီးတော့ဒီမှုတွေကိုနိုင်ငံကအဖွဲ့အစည်းတွေပါတဲ့နောက်ထပ်တော့ကုသတွေပါတဲ့ဒီကြားလေးလာသုံးဆိုင်အဖွဲ့အထိစုံစမ်းမှရမယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်လဲဆိုတော့သူတို့စုံစမ်းစစ ကျွန်တော်တို့ဘက်ကတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒါကြောင့်တော့အတိုင်းငါပုဂ္ဂိုလ်အပါအဝင်မြို့သားတွေကြီးကိုဖွဲ့ချက်ကိုတင်ကြဖို့တယ်ကျွန်တော်တို့ရှိတယ်ဗျအခုလက်ရှိအချိန်ဒီဥက္ကဋ္ဌအသက်ခံရတဲ့လူသားမှုနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းမှုတွေသတင်းထုတ်ပြန်ချက်တွေဖမ်းဆီးရေးယူစုံစမ်းစစ်ဆေးဖော်ထုတ်မှုတွေနဲ့ပတ်သက်လို့အားရကျေနပ်စ ကိုင်းကွယ်သလိုလောက်နေတော့မရနိုင်ဘူးလို့ကျွန်တော်ထင်တယ်
အခုလက်ရှိအချိန်အထိလူသက်တရားခံနဲ့ကြာရပါလို့တန်ရရှိသူတွေကိုတရားရုံးတွေစစ်ဆေးဆောင်ရွက်နေတဲ့အပေါ်မှာတော့ရှေ့နေကြီးဦးသိန်းတန်းဦးကအခုလိုရှုမြင်ပါတယ
်ဆွဲထားတဲ့ပုံမှန်လူကတကမလုံလောက်ဘူးလို့ကျွန်တော်ယူဆတယ်နော်မလုံလောက်ဘူးဒါအကြမ်းဖက်မှုဥတွေနဲ့ပါယူဆမှန်မှုဖြစ်တယ်လို့ကျွန်တော်ယူဆတယ်ကဒါ organized crime ပါနော်အုပ်စုဖွဲ့ကျူးလွန်တဲ့လူသတ်မှုဖြစ်တယ်။ခုနကကျွန်တော်ထပ်ခါတလဲလဲပြောသုံးတဲ့ငွေကြီးကထောင်ကမ်းဖြစ်တယ်။နောက်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုမဏီကြီးတွေပါနေတယ်။ဒီကိုမဏီကြီးဘယ်ရရတာတော့သူတို့ဘယ်ရပိုက်ဆံနေတယ်သူတို့အဆင့်အဲ့တော့မှဘယ်လောက်ဒီမှုထမ်းရတယ်ဘယ်ဒီငွေကြီးကငွေပြူတွေလား။နောက်ဒီငွေတွေနဲ့သူတို့ဘယ်တူရပေးထားတာလဲဆိုတော့အချက်မျိုးတွေကအစားကျွန်တော်တို့ရေစုံကြီးပြလိုက်တိုက်ရမယ်လို့ကျွန်တော်တို့ယူဆတယ်ဗျ
။ဥကိုနီကိုတနက်နဲ့လှုပ်ကြံပစ်ခတ်သူဥကြည်လင်းကိုမင်္ဂလာတော်မြို့မှရဲစခန်းကရာသသက်ကြီးပုံမှန်300နှစ်နဲ့အမှုဖွင့်အရေးယူပြီးလူသတ်မှုတရားမဝင် င်လက်နက်ကင်ဆာမှုစတဲ့ဆွဲချက်တွေနဲ့ဖမ်းဆီးရုံးတင်ဆစ်ဆင်းနေတာဖြစ်ပါတယ်။ပူပေါင်းပါဝင်ကြံစီသူတွေလို့တန်မြတ်ရှိသူတက်မတော်အရာရှိဟောင်းတွေဖြစ်ကြတဲ့ဥအောင်ဝင်းစောဥအောင်စောထွန်းနဲ့ထောက်လိုက်ရရာရှိဟောင်းဦးစရာဖြူတို့ကိုလည်းရုံးတင်ဆစ်ဆင်းနေတာဖြစ်ပါတယ်။ထွက်ပြေးတိတ်ဆောင်နေစေကြံရပါလို့တန်မြတ်ရှိသူဥအောင်ဝင်းခိုင်ကိုတော့သူနေထိုင်ရာတာကေတမြို့နယ်မှာဖမ်းဆီးခွင့်ဝရမ်းအပါအဝင်တနိုင်ငံလုံးဘယ်နေရာမှာမဆိုဖမ်းဆီးခွင့်ပြုတဲ့ဝရမ်းထုတ်ပေးဖို့တရားလိုရဲ့ရှေ့နေဥနေလာကရှောက်ထားတာကိုမလိုအပ်ဘူးဆိုပြီးခရိုင်တရားရုံးကတော့ပယ်ချထားပါတယ်ရှင်
။မဆီမွန်ဆက်တွေ့မင်းများစူးစီးတင်ပြခဲ့တာပါ။အခုတော့ငဝံမြစ်တွင်းကလူသေဆုံးမှုနောက်ဆက်တွဲအခြေအနေကိုပြောပြပါမယ်။အရာဝတီတိုင်းကဒီငဝံမြစ်အတွင်းမှာအီပီလ9ရက်တောက်ကြနေညာကကြောက်တင်တင်မော့ကိုတိုက်မိတဲ့ခီးတဲ့တင်ဆက်လီတိတ်မောက်တည်ဆုံးခဲ့ပြီးနောက်ပိုင်းအီပီလာ9ရက်နေ့ရရှိတဲ့စင်းအရအလောင်း30ကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်ကြောင်းနဲ့လူနာ20ကျော်ကတော့ဆေးရုံမှာကုသမှုခံယူနေရဆဲဖြစ်ကြောင်းဒီကိစ္စအတွက်စုံစမ်းရေးကော်မတီဖွဲ့စည်းလိုက်ပြီးဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်ဆောက်လုပ်ရေးဝန်ကြီးဦးသေးဝင်းကပြောကြားပါတယ်။ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
ARD တိုင်းပသိမ်ခရိုင်ငဝင်မြစ်အတွင်းမှာတောက်ကြနေညကခရီးသည်တင်လှေစည်းနဲ့ကြောက်တဲ့တဲ့တင်မော်တိုက်မိတာကြောင့်အမျိုးသမီးနဲ့ကလေးတွေအပါအဝင်လူ30သေဆုံးခဲ့ပြီဖြစ်ကြောင်းပို့ဆောင်ဆက်သွယ်ရေးလျှက်စစ်နဲ့စောက်လွေဝင်ကြီးဦးဝင်းထေးကပြောပါတယ်။သုံးရ
လားဟုတ်ကဲ့ဟုတ်ကဲ့လူကြောက်တဲ့တရား30တရားပေါ့လားနောက်ဆုံးတွေပေါ့လားနောက်ဆုံးဒီအဥစ္စာတွေရသေးတယ်လားကိုယ်ကတော့ဖြစ်တော့တယ်မရှိနိုင်တော့ကျွန်တော်တို့ဒီဒါသိရင်လည်းစစ်စစ်တည်ပြီးကိုယ်ကတော့ဖြစ်တော့ပြောရတာ
ရင်ရင်တိုက်မှုနဲ့ပတ်သက်လို့တိုင်းဒေသကြီးအစိုးရဖွဲ့ကစုံစမ်းစစ်ဆေးရေးကော်မတီဖွဲ့ပြီးစစ်ဆေးမှုတွေစတင်လုပ်ဆောင်နေပြီဖြစ်ကြောင်းဝင်းကြီးဦးဝင်းထေးကပြောပါရယ
်။ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးကော်မတီကိုကျွန်တော်တိုင်းဒေသကြီးကဖွဲ့ရလို့ပြောတာဟိုဖွဲ့ကြီးပြတာလည်းပေါ့နော်ဖြစ်တော့ကိုပါပါရယ်။အဲဖွဲ့ကြီးကြီးကတည်းကစစ်ဆေးနဲ့ပတ်သက်ပြီးတော့ပြောကြပါရယ
်။ဆက်နေပေါ်မှာပါလာတဲ့အသက်ရှင်ကြံရည်သူတွေကလူနာ20ကျော်ကတော့ပသိမ်ဆေးရုံမှာဆေးဝါးကုသမှုခံရရစေဖြစ်တယ်လို့လည်းပြောပြပါဗျ
။လူကြီးတောက်ပတ်မှုတွေလည်းကျွန်တော်တို့လုပ်ပါတယ်။ဒီကနေ့ကျေးဇူးတင်ပါတယ်။ဆရာကြီးရေမှုတွေတော်တော်များရည်လေ။ဟုတ်ကဲ့။ဒီကမှုတွေကျေးဇူးပါတယ်။နောက်တစ်ခါကျတော့ပြန်လည်းလုပ်ပါတာ
။ဆက်လက်နှိမ့်ညွှန်းမှုနဲ့ပတ်သက်လို့မိသားတပ်ဖွဲ့ဝင်တွေနဲ့အတူဒေသဆိုင်ရာကယ်ဆယ်ရေးဖွဲ့တွေကကူညီကယ်ဆယ်ရေးတွေလုပ်ခဲ့ပါတယ်။နှိမ့်ညွှန်းခဲ့တဲ့ဆက်လက်မှာအသက်ကအင်ကြီးတွေမပါတဲ့အတွက်လီမောက်စင်မှာတည်ဆုံးမှုတွေပုံများတာဖြစ်တယ်လို့လည်းဒေတာကန်တွေကဆိုပါတယ်။ငဝင်မြစ်အတွင်းဒီတစ်ကြိမ်ရေရင်တိုက်မှုဟာနှစ်အနည်းငယ်အတွင်း၃ကြိမ်မြောက်အကြီးမားဆုံးဖြစ်တယ်လို့လည်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောကြပါတယ်ရှင
်။ VUV သတင်းတော်မအေးမှထိုင်းမြန်မာနယ်စပ်အခြေစိုက်ကနေပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမြန်မာဒီမိုကရေစီရေးရာကဏ္ဍလှည့်ကျလာပါပြီ။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပညာရေးကဏ္ဍနှစ်တင်ရေးကအဓိကကျသလိုစစ်ပက်ရက်ပက်ဆက်ဆံရေးတိုးတက်မှုရှိအောင်လဲစာတင်ကြောင်းတွေမှာမူလတန်းကစပြီးလေ့ကျင့်ပြောထောင်ပေးတင်တယ်လို့အမေရိကန်လုံခြုံရေးနဲ့စစ်ပက်ရက်ပက်ဆက်ဆံရေးပညာရှင်တဦးကပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူလူမြို့အခြေစိုက်ဒန်နီယယ်ခေအီနိုးရဲ့အာရှနဲ့ Pacific Data လုံခြုံရေးပညာတက္ကသိုလ်ကလုံခြုံရေးပါမောက္ခလည်းဖြစ်အမေရိကန်ကြီးတက်ဘူမူဝီတူလည်းဖြစ်တဲ့ဒေါက်တာမီမီဝင်းဘတ်ဟာမကြာသေးခင်ကမြန်မာပြည်ကိုလာရောက်ခဲ့ပြီးတက္ကသိုလ်တချို့ကဆရာဆရာမတွေနဲ့စစ်ဘက်အရာရှိတွေကိုစစ်ဘက်အရက်ဘက်ဆက်ဆံရေးတိုးတက်အောင်ပညာပေးသင်တန်းတွေပို့ချခဲ့တာပါ VOA Editor ဒေါခင်ဆိုးဝင်းကဒေါက်တာမီမီဝင်းဘတ်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့ဒီမိုကရေစီရေးရာကဏ္ဍမှာနားဆင်နေပါပြီ
ကဲစမတ်ဗီယိုရီအမေရိကန်တန်ကိုအခုလိုမအားလက်တဲ့ကြားကနေပြီးတော့ဘူမူကြီးမီမီဝင်းလာပြီးတော့တွေ့ဆုံမြေမြောင်းနေကြည့်ရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်။အခုဒေါ်မီမီဝင်းကအခုဒီကိုမြန်မာနိုင်ငံကိုလာတာပေါ့နော်။အဲဒီအမေရိကန်ပြောင်စုဒီကာကွယ်ရေးဝန်ကြီးဌာနကနေပြီးတော့မြန်မာနိုင်ငံရဲ့ဟိုပြည်ပြင်ပြောင်းလဲရေးမှာပို့ပြီးတော့ချောမွေအောင်ဝင်ပြီးတော့တစ်ဖက်တစ်လမ်းအနေပံ့ပိုးတဲ့အနေနဲ့ပေါ့နော်ဝင်ရောက်အားပေးကူညီနေတာသိရပါဗျ။အဲ့တော့ဒီမြန်မာနိုင်ငံမှာဒီအရက်ဖက်ဒီစစ်ဖက်ဆက်ဆံရေးပေါ့ပို့ပြီးတိုးတက်ကောင်းမွန်အောင်ဘယ်လိုမျိုးအတူယူသင့်တယ်လဲဘယ်လိုပြည့်ပြည့်သင့်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဒေါ်မီမီဝင်းကနေပြီးတော့မြန်မာနိုင်ငံမှာရှိတဲ့ဒီစစ်တက္ကသိုလ်ဦးစစ်ဦးစီးတက္ကသိုလ်နောက်ပြီးတော့ဒီမြို့သားကာကွယ်ရေးတက္ကသိုလ်စတဲ့ပေါ့နော်အဲ့ဒီလူမြို့ဌာန institution ကြီးတွေမှာလာပြီးတော့မျှဝေတဲ့သဘောပေါ့အခုလောလောဆယ်လာတဲ့ဒီခီးစင်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင် ကျမတို့ကဒီဥစ္စာအစစ်ဖက်ရဖက်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုပညာရေးတွေပေါ့နော်ဒီမှာအများကြီးဟိုနေတကမ္ဘာလုံးမှာရီဆာ့ချ်လုပ်ထားတဲ့knowledge တွေပါတယ်လေကျမတို့ဒီမှာလာ share လုပ်ပေးတာပါအဲ့တော့အခုဆိုလို့ရှိရင်လာရင်းနဲ့သင်တန်းတွေပေးတာလေကြားသိရတယ်ပေါ့နော်ဒီစစ်ဖက်ရဖက်ဆက်ဆံရေးနဲ့ပတ်သက်ရုံနဲ့မကဘဲနဲ့မြန်မာနိုင်ငံတက္ကသိုလ်တွေမှာလေဟိုဒီလိုပို့ပြ တင်နယ်လေးနဲ့ပတ်သက်တဲ့အတွေ့အကြုံကိုပြောပြပေးပါအောင
်ဟုတ်ကဲ့ဆရာမနေ့ကဟိုဗါလဲရန်ကုန်စက်မှုတက်တူ
ဟုတ်ကဲ့ပါ
သူကကျွန်မကိုခေါ်ပြီးတော့သူတို့ရဲ့ဗါလဲရှိတဲ့ဆရာဆရာမတွေကိုဆက်မနာပေးဖို့ခေါ်ပါတယ် and ကျွန်မအဲ့ဒီအချိန်မှာသူတို့ဗါနည်းနည်းပါပါကျွန်မ share လုပ်ပေးတာဟိုနည်း teaching for innovation ပေါ့နော်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်မသူတို့ဗါနည်းနည်းပါပါကျမ research လုပ်ထားတဲ့ information တွေနည်းနည်း share ပေးလိုက်ပါတယ်အဲသူတို့နဲ့မြန်အသူတို့နဲ့အဲဆက်သွယ်တဲ့အခါကျမအတွက်လည်းအရင်ဘ ഹു သူကြရပါတယ်ကျမတို့မှာဘာဒီများလုပ်နေလဲတော်များသူတို့ဗလဲတိုးတက်နေရည်လည်းအများကြီးတွေးရပါတယ်အဲကျမကလည်းနည်းနည်းပါပါကျမရဲ့ research ကတွေ့ထားတဲ့ဥစ္စာလေးတွေလည်းသူတို့နည်းနည်း share လုပ်တော့နှစ်ဖက်လုံးပေါ့မို့ mutually beneficial interaction ပေါ့နော
်ဟုတ်ကဲ့ပါကျမတို့ဒီမြန်မာနိုင်ငံမှာတခုရှိတာလေဟိုတက္ကသိုလ်တွေမှာဆိုလို့ရှိရင်လေဒီတင်နန်းသားတွေကျောင်းသူကျောင်းသားတွေရဲ့ response ပေါ့နော်သူတို့ရဲ့တုံ့ပြန်မှုကအမြဲတမ်းနှေးကွေးပါတယ် American ပြည်တော်စုမှာဆိုရင်တော့လှုပ်ပြီးတော့ဖြေကြတာလက်ညှိုးလေးတွေထောင်ပြီးတော့ပေါ့လေအဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီ culture ပေါ့ယဉ်ကျေးမှုပေါ့ဟိုပြောမပြောရဲမဆိုရဲတဲ့ယဉ်ကျေးမှုတွေတခုရှိပါတယ်အဲ့ဒါမျိုးနဲ့ပတ်သက်ပြီးတော့ဘယ်လိုအတွေ့အကြုံတွေရှိပါလဲရှင်ဒီတင်နန်းသားတွေကလိုလိုလားလားဆက်ဆံကြပါရဲ့လား
ဟုတ်ကဲ့လိုတော့လိုလားပါတယ်ဒါပေမဲ့အဲ့ဒီဥစ္စာကျွန်မအဲ့ဒီဥစ္စာဒီပေါ့နီးတွေပေါ့နော်ဒီလိုမျိုးတွေလူတွေပါလဲ discussion အတွက်ဒီလိုမျိုးပို့ပြီးတော့တက်တက်ကြွကြွပြန်ပြီးတော့ respond လုပ်နိုင်အောင်အတွက်ဒီနီးတွေပါရေကျွန်မတို့နည်းနည်း share လုပ်ထားပေးပါတ
ယ်ဟုတ်ရှင်းပြပေးတာပေါ့နော်ဟုတ်ကဲ့ပါကျွန်မတို့ဒီ American ပြည်အောင်စုမှာဆိုလို့ရှိရင်တော့ဟိုမွေးကလေးရပေါ့နော်ဒီမူဂျိုចောင်းသားဘဝတွေကနေပြီးတော့ဒီဆရာနဲ့ဒီចောင်းသားဆက်ဆံရေးကဒီဗမာပြည်ရပုံစံနဲ့မတူဘူးတဲ့ဟိုဒီရေဝင်ချက်ချင်းတုံ့ပြန်တာပေါ့နော်ဒီမှာနိုင်ငံမှာကတော့အမြဲတမ်းဆရာမဆိုရိုသေလေးစားရမယ်ကြောက်တယ်ပေါ့နော်အဲ့လိုဖြစ်ပြီးတော့တုံ့တောင်းမပြောရဲမဆိုရဲပေါ့နော
်
ဟိုပြောရလို့ရှိရင်တော့ပညာရဲရင်ပွဲလေတင်ပေါ့ခုကသိပ်ပြီးတော့ဟိုလူတွေကနေနဲ့နောက်ကိုဆုတ်ပြီးတော့ကြောက်လန့်ကြရတာရှိတယ်လေအဲ့ဒါကြီးနဲ့ပတ်သက်ပြီးတော့လေ့ကျင့်မှုပေါ့နော်တင်နန်းနေပို့ပြီးပေးဖို့လိုအပ်တယ်လို့ထင်ပါလားရှင
်သူတို့နေနဲ့ပပတော့လိုအပ်တာပေါ့နော်သူတို့ဟိုနေဒီတခြားနေရာဒီမှာလုပ်နေတဲ့ကန္တာတွေပညာတွေကိုဒီမှာပို့ပြီးတော့တိတဲ့အခါကျတော့ကိုအခြေအနေနဲ့ကိုက်ညီတဲ့နည်းလေးတွေကိုကိုယ့်ရဲ့ဗာလဲ instruction ထဲမှာ integrate လုပ်လိုက်လို့ရတာပေါ့အဲ့ဒါဆိုရင်ပိုကောင်းပါမှာပါ
ဟုတ်ကဲ့ပါအဲ့တော့ဒီတက်မတော်အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်အရင်တော့စစ်တပ်ကစိုးမိုးခဲ့တယ်ဆိုတော့မြန်မာနိုင်ငံကစစ်တပ်လို့ပြောလိုက်တာနဲ့တပြိုင်နက်လူတွေအားလုံးကစစ်တပ်ကိုကြောက်ကြတယ်ဟိုစစ်တပ်ကိုဟိုမြစ်တာထားဖို့ကနည်းနည်းလေးခက်ခဲကြတာပေါ့နော်နည်းနည်းလေးလည်းဟိုခံစားခဲ့ကြတယ်များတယ်ဆိုတော့အဲ့တော့အဲ့လိုမျိုးဒီလိုစစ်တပ်နဲ့တင်းမာတဲ့ဆက်ဆံရေးသဘောထားရှိခဲ့တာကနေပြီးတော့ပျော့ပြန်းလာပြီးတော့စစ်တပ်နဲ့အရက်ဖက်တသားလေးဖြစ်အောင်ပေါ့နော်အဲ့ဒါဘယ်လိုမျိုးလုပ်ရင်ကောင်းမလဲဆိုတာတွေကိုနီးပြီးလမ်းပြလုပ်ဖို့ရှိပါလားရှင
်ဟုတ်ကဲ့အဲ့ဒီဥစ္စာကျမတို့ပြောတာအဲ့ဒီစစ်တပ်အရက်ဖက်ကိုဗာလဲ healthy relation ဖြစ်အောင်အတွက်ကကျောင်းမှာစာလို့ရတယ်ကျမရဲ့ personal opinion ကတော့ကျောင်းမှာတူတူတို့သူတို့လေးလာသွားလို့ရှိလို့ရှင်နောက်တော့သူတို့ဘိုင်းသူတို့ဟိုဒီအကျင့်ဖြစ်သွားတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေ misunderstanding လေးတိတ်မရှိတော့ဘူးဆိုတော့နည်းနည်းကျမပြောတာ face to face dialogue ကျမတို့ဒီမှာစစ်ဖက်ရက်ဖက်ကောင်းမွန်ဖို့အတွက်ပို့ပြီးတော့ကောင်းမွန်လာဖို့အတွက်ဒီဥစ္စာface to face dialogue habits of dialogue တွေလုပ်ဖို့အတွက်ဒီ mechanism တွေလိုတယ်လို့ပြောပါတယ်အဲ့ mechanism ကကျောင်းမှာဒီပညာရေး system နဲ့ပတ်သက်ပြီးတော့လုပ်လို့ရပါတယ်
အဲ့တော့မူလာတန်းကနေစပြီးတော့ပေါ့လေဒီကျောင်းတစ်ဆင့်ဆင့်ဒီလိုမျိုးဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးပြည်လဲအောင်ကျောင်းမှာငယ်စဉ်ကလေးကစပြီးတော့ဟိုလေ့ကျင့်မှုရအောင်သင်ကြားပေးရင်တော့ကောင်းမဲ့သဘောပေါ့နော
်ဟုတ်နော်ကျမကတော့ပြောတာတော့ဒီ basic တော့မဟုတ်ပါဘူ
းဘ
ုံနေဟိုအနည်းဆုံးတက္ကသိုလ်မှာပေါ့နော်တက္ကသိုလ်မှာဟိုအရက်ဖက်ကနည်းနည်းပါပါ security studies လိုမျိုး major တွေရလာမယ် political science လိုမျိုး major တွေရလာမယ်အဲ့ဒါဆိုတော့သူတို့မှာ they have the same language သူတို့မှာ same language ရှိသွားတဲ့အခါကျတက်တဲ့စကားပြောရဲဆိုဒီလိုမျိုးဟိုနေမဖြစ်နေတော့ဘူးဆိုတော့နည်းနည်းပါပါ
သဘောထားကွဲလွဲမှုသိမရှိတော့ဘူးပေါ့
မရှိတော့ဘူးဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ misunderstanding အများကြီးရှိတာ
ဟုတ်ကဲ့ပါအခု American ပြည်တော်စုမှာဒီလွှတ်တော်အမတ်ပေါ့နော်အထူးသဖြင့်အောက်လွှတ်တော်ဘက်မှာဆိုလို့ရှိရင်ဒီ American နဲ့မြန်မာစီးရေးဆက်ဆံမှုကိုတော်တော်လေးကိုကန့်ကွက်ကြကြတာ၄ရှိပါတယ်အဲ့တော့ American အစိုးရအနေနဲ့လည်းအများအားပြောတာကစစ်ဖက်ဆက်ဆံရေးဆိုပေမဲ့လို့လည်းတဘာဝပေးရန်ရေကာကွယ်ရေးအတွက်ကိုဒီကျင့်ကမ်းတွေပေးတာရှိတယ်တခြားတင်နန်းတွေပေးတာရှိတယ်စစ်ရေးနဲ့ပတ်သက်လို့တော့ဘာမှအကူအညီမပေးပါဘူးဆိုပြီးတော့ပြောတာရှိပါတယ
်
အခုလောလောဆယ်အခြေအနေမှာရောဘယ်လိုရှိပါလဲရှင
်ကျမတို့မှာကျမတို့ရဲ့ policy ကတော့ step by step ပါအခုကကျမတို့ဒီ focus လုပ်နေတာကတော့စစ်ဖက်အရပ်ဘက်ဆက်ဆံရေးကောင်းဖို့အတွက်ကိုလုပ်နေတာပဲ။အဲကျမတို့ center က is Asia Pacific Center for Security Study ရဲ့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဒီဥစ္စာကျမတို့ education training ကမဟုတ်ဘူးကျမတို့ပေးတာ education ပညာပေးတာ
။ပညာပေးတာ
။ Okay.
ဟုတ်ကဲ့ပါ။အဲ့တော့ဒီမြန်မာနိုင်ငံကဒီတက်မတော့အရာရှိရောဟို Hawaii ဒီတော့တွားပြီးတော့တင်တန်းနေပါလေတွားပါလား
ဟုတ်ကဲ့ရှင်သူတို့လာပါလေကျမတို့ကမြန်မာစစ်ဖက်ကတည်းကမဟုတ်ပါဘူးဝန်ထမ်းပဲဝန်ထမ်းနေစီဗီလီယံဝန်ထမ်းနေလည်းပါပါတယ်ကျမတို့အခုဆိုလို့ရှင်၄ယောက်ကျမတို့၈ယောက် one course course ကိုလာလာရဆိုလို့ရှင်၄ယောက်ကအရက်ဖက်က၄ယောက်ကစစ်ဖက်ကပါဆိုအဲ့ဒီမှာသူတို့ဟိုနေစပြီးတော့ practice လုပ်တာပေါ့နော်ဟုတ်ကဲ့အရက်ဖက်ဆက်ဆိုင်ရေ
းဟုတ်ကဲ့အဲ့တော့အဲ့လိုမျိုးဟိုခီးစဉ်တွေဘယ်လောက်ကြာပါလဲရှင
်ကျမတို့ course ကပါတခုဆို5ဘတ
်5ဘတ်ဩ5ဘတ်တရင်5ဘတ်ပေါ့နော်အဲ့တော့ဟိုဟမိုင်းကြီးလည်းလေ့လာရင်းနဲ့ဒီ Pacific ဒီစစ်ဌာနချုပ်မှာလည်းပညာရေးသင်ယူလို့ရတယ်ပေါ့နော
်ကျမတို့ပြောသလိုပဲခုနကပြောသလိုပဲ security ဆိုတာလေဒီ state security နဲ့ပုံများပါတယ်ကျမတို့ human security state security human security အားလုံးပေါင်းလိုက်တော့ comprehensive security ပေါ့နော်အဲ့ဒီဥစ္စာအကြောင်းကျမတို့ပြောကြပါလားအ
ဲ့တော့စစ်ဖက်နဲ့ဟုတ်ကဲ့စစ်ဖက်နဲ့ရက်ဖက်နှစ်ဦးနှစ်ဖက်ပေါ့ဟိုစိတ်ချစွာနဲ့ဆက်ဆံပြီးတော့ဟိုသဘောထားလေအမြင်ချင်းလေးလေးဖလှယ်နိုင်တယ်သူတို့အချင်းချင်းပြည်လဲမှုရအောင်ကြိုးစားတဲ့သဘောပေါ့နော်
ဟုတ်ကဲ့ရှင
်ဟုတ်ကဲ့ပါအဲ့တော့ဒီအခုဒေါ်မီနီဝင်းဘတ်လာပြီးတော့ဒီမှာမြန်မာနိုင်ငံမှာဟိုကိုယ့်ရဲ့အတွေ့အကြုံတွေညွှန်ပြပေးတယ်ဟိုဟဝိုင်မှာလည်းမြန်မာဟိုတင်နန်းသူတင်နန်းသားတွေကိုလက်ခံပြီးကြိုးဆိုပေးတယ်ဟိုဒီလိုမျိုးလုပ်နေရတာတစ်ထောင်အားရဖြစ်ပါလားရှင်အားမလို့အားမရဖြစ်တာတွေရောရှိပါလား
အဲ့ဒါတော့မဟုတ်ပါဘူးတကယ်မြန်မာနိုင်ငံကလာတဲ့တင်နန်းသားတွေအားလုံးကအရန်ကြိုးစားကြရတယ်သူတို့ဒီဥစ္စာကိုလေတခြားနိုင်ငံနဲ့လာတဲ့လူတွေပို့ပြီးတော့ value လုပ်တယ်ဘာလို့ဆိုသူတို့ဒီဥစ္စာ
ပို့ပြီးတန်ဖိုးထားတ
ာပို့ထားတယ်ဘာလို့တခြားနိုင်ငံတကယ်ကြိုးစားကြပါတယ်စစ်ဖက်ကအရက်ဖက်ကလာတက်လူတွေအားလုံးဆိုတော့ဆီယမ်အနေနဲ့ကျမအရန်ဝန်းတာတာပေါ့နော်အဲဒါသူတို့လည်းသင်ပေးရတာကူညီပေးရတာအရန်ပဲကျမအတွက
်ကျေနပ်မိတယ်ပေါ့ကျေနပ
်ပီတီဖြစ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီရန်ကုန်တက္ကသိုလ်ရောရောက်ဘူးပါလား
ဟုတ်ကဲ့ဟုတ်ကဲ့ဒီတစ်ခါလဲရန်ကုန်တက္ကသိုလ်
ဟုတ်ကဲ့ရန်ကုန်တက္ကသိုလ်ကြီးရောဘယ်လိုမြင်ပါလဲအခုအများကြီးကြောင်းလဲသွားပါပြီပေါ့နော်
ဟုတ်ကဲ့ကလေးတွေကလေကျမအဲ့ဒီဟိုနေကျမရဲ့ဟိုဗာလဲ presentation လာတက်တက်ကလေးတွေကသူတို့မေးလိုက်တဲ့ question လေးတွေကလေတကယ်ထက်တယ်တကယ်လဲ sophisticated ဖြစ်တယ်ဆိုလေကျမအရင်လဲဝမ်းသာပါတယ်မြန်မာနိုင်ငံအနာဂတ်အတွက်ပေါ့နော်တိုးတက်ရေးအတွက်ဒီကလေးလေးတွေကမြန်မာရဲ့အနာဂတ်ပဲလေဆိုတော့သူတို့မေးလိုက်တဲ့ question လေးတကယ်ထက်တယ်ဆိုတော့ကျမ
စိတ်ဝင်စားပြကောင်းတယ်ပေါ့နော်ဘယ်လိုညာဘယ်လိုမေးခွန်းလေးတွေမေးကြပါလဲရှင
်သူတို့ဟိုကျမတော့မေးရမေးပါဘူးကျမပြောနေတာ collaborative governanceဆိုပြီးတော့ရေးတယ်လေကျမပြောတဲ့အစီအစဉ်ကဆို collaboration လုပ်တာတချို့တွေကအရင် collaboration ဖြစ်သွားလို့ရှိရင်တဲ့ group think ဖြစ်သွားတယ်တဲ့ဆိုတော့အဲ့ဒါဘယ်လိုများ you know prevent လုပ်ရလဲပေါ့နော်ဆိုတော့အဲ့ဒါတော့တောင်းနဲ့မေးခွန်းလို့ကျမထင်ပါတ
ယ်ဟုတ်ကဲ့ဟိုအရင်ပေါ့နော်ဒီလိုမျိုးဟိုပေါင်းစည်းလိုက်တဲ့အခါမှာတို့ကတစုတဝေးတည်းဖြစ်သွားပြီးတော့ဟိုတခုပေါ့နော် bias ဖြစ်သွားနိုင်တယ
်ပေါ့ yeah bias ဖြစ်သွားနိုင်တယ်လို့
ပြောလိုက်သွားနိုင်တယ်ပေါ့နော်အဲ့တော့ဟိုသူတို့ရဲ့မျိုးကုန်းလေးတွေကအင်တာမဆိုင်ဝင်စရာတောင်းတယ်ပေါ့နော်အဲ့တော့ကျမတို့မြန်မာနိုင်ငံရဲ့ဟုတ်ကဲ့အနာဂတ်ကိုပေါ့နော်အခုဆိုလို့ရှိရင်အရတာအစိုးရလည်းတက်လာပြီတဖြည်းဖြည်းနဲ့တော့ပေါ့လေဒီစစ်ဘက်ဆိုင်ရာဘက်ကလည်းတဖြည်းဖြည်းနဲ့ဟိုသူတို့အနေနဲ့တစ်ဆင့်ချင်းဆုတ်သွားလိမ့်မယ်လို့တော့မျှော်လင့်ရတာပဲပေါ့နော်အတော်မီမီဝင်းဘတ်တွေနဲ့ဘယ်လိုသုံးသပ်လို့ရလဲရှင်ဒီမြန်မာနိုင်ငံရဲ့အနာဂတ်ပေါ့လေ
မြန်မာနိုင်ငံရဲ့အနာဂတ်ကတော့ကျမတို့ကတော့ဗာလဲကျမဘေးရင်ဆရာမဟုတ်ဆိုတော့ပြောလို့တော့မရပါဘူးเนาะအများကြီးဒီဥစ္စာ environment ကအရန်ကြောင်းနေတယ်ဆိုတော့
ဒေါကင်ဆိုဝင်းဆွေးနွေးတင်ဆက်ခဲ့တဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းဖြစ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းလူမီတာ25 30လိုင်းလူမီတာ32 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ငံရေးအတွင်းမှာတော့မြန်မာပြည်မှပေးစာများကမ္ဘာတလွှားထူးခြားဆန်းများသတင်းများအစီအစဉ်နဲ့အတူပြည်တွင်းသတင်းသုံးသပ်ချက်ကဏ္ဍတင်ဆက်တဲ့အခါမှာတော့
မြန်မာယူကော့ပွဲစနစ်ဟာအမတ်လောင်းနေတဲ့ကနေအမတ်တရားကိုရွေးကောက်တင်ပြရတာဖြစ်ပါတယ်ပြည်တော်စုအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတဆင့်သမရကို
နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမတ်အေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
ပါပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရည်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့သူတို့ရဲ့အကြံဉာဏ်လေးနောက်ပြီးကျေးဇူးတင်ကြောင်းတုံ့ပြန်ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါရည်။သောရရှင်မင်းအောင်ကကောင်းမွန်လာတဲ့အာယုံဦးလေးမှာတရင်တူတွေတင်ဆက်ပေးတာကျေးဇူးပါ VOE ရဲ့ထိုင်းရောက်မြန်မာတယောက်ဖြစ်တဲ့မင်းအောင်ပါဟုတ်ကဲ့ပါကျမတို့မနေ့ပိုင်းတင်ဆက်တဲ့အစီအစဉ်ကို Facebook ကနေနားဆင်ပြီးတော့အစာရေးလာတာဖြစ်ပါတယ်ရှင်လေးမင်းအောင်ဆိုတဲ့တော်ရရှင်ကတော့အတန်ကြီးလင်ပေမဲ့ပြက်တောင်းပြက်တောင်းဖြစ်နေပါတယ်တဲ့သူကရမဲတင်းတာပါအခုတော့လည်းကောင်းနေပြန်ပါပြီလို့ဆိုလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ဟိုအတန်ပြက်တောင်းပြက်တောင်းဖြစ်တယ်ဆိုတာကတော့ကိုရောက်နေတဲ့နေရာနောက်ပြီးတော့ကိုအသုံးပြုနေတဲ့တယ်လီဖုန်းလိုင်းပေါ်မှာမူတည်ပြီးတော့သူတို့အင်တာနက်လိုင်းကောင်းမကောင်းဒါပေါ်မှာမူတည်ပြီးတော့အတန်ပြက်တောင်းပြက်တောင်းဖြစ်တယ်ထင်ပါတယ်နော်ဘာလို့လဲဆိုတော့ကျမတို့ဘက်ကတော့အင်တာနက်ကနေပြီးတော့ထုတ်လွှင့်ပေးတယ်ဆိုတော့အားလုံးကိုတပြေးညီထုတ်လွှင့်ပေးတာပါခုနပြောသလိုပဲကိုရဲ့တယ်လီဖုန်းကအင်တာနက်ဘလောက်ဖမ်းယူနားဆင်လို့ရလဲဆိုတော့ပေါ်မှာမူတည်ပြီးတော့တော်ရရှင်နေနားဆင်လို့ရတယ်မရဘူးဆိုတာမျိုးကဖြစ်သွားတာဖြစ်ပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ချစ်မင်းလိုင်းကတော့အခုလိုမျိုး live ထုတ်လွှင့်ပေးတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ပါတယ်မြန်မာနိုင်ငံမှာနောက်ပိုင်းနေမှာအင်တာနက်ဖုန်းတွေကိုတွင်တွင်ကျကျအသုံးပြုလာကြပြီးတော့ Facebook ကနေပြီးတော့လေကျမတို့ထုတ်လွှင့်ပေးနေတဲ့ radio သတင်းတွေနောက်ပြီးတော့ရုပ်မြင်သံကြားသတင်းတွေကိုလွယ်လွယ်ကူကူဖမ်းယူကြည့်ရှုလို့ရတဲ့အတွက်ကြောင့်မို့တော့တော်ရရှင်နေ Facebook မှာတော်တော်များလာတာတွေ့ရပါတယ်နော်ကိုယ့်ရဲ့အိမ်မှာနေပြီးတော့ရုပ်မြင်သံကြားကိုထိုင်ပြီးတော့တက်တကူတကကြည့်ဖို့လည်းမလိုဘူးဆိုတော့အားလုံးတွေလည်းပို့ပြီးအစဉ်ကြီးချောင်းမွေလွဲကူစေရဲ့လို့ထင်မိပါတယ်။ဒါကြောင့်မလို့လဲနှားထောင်နိုင်တဲ့လူတွေပို့များနိုင်ငံတကာသတင်းတွေကိုလည်းဖတ်ရှုပြီးတော့အတွေ့အမြင်တွေလည်းပို့ပြီးကြေလာကြတာတွေ့ရပါတယ်။သောရှင်တွေကိုအခုကြားဖြတ်ပြီးအနောက်တိုင်းတိလေးတပုတ်နဲ့ဖြောပြပေးကြပါမယ်။မကြခင်မှာပဲမြန်မာနိုင်ငံမှာအတာတကြံနှစ်တကူပွဲတော့ကြားရောက်တော့မှာပါနော်။ဒီတော့ဒီတစ်ပတ်တော့ Billboard Hot 20နေရာမှာရှိတဲ့ Closer ဆိုတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ဒီသတင်းကမြန်မာအတာတကြံနဲ့ဘာများဆိုင်လဲဆိုပြီးတော့အမေးစရာရှိပါတယ်။ဒါဒီလိုပါ DJ နှစ်ယောက်နဲ့ဖွဲ့ထားတဲ့ဒီ Chainsmoker အဖွဲ့နဲ့ Hill Zero ပူးပေါင်းပြီးတော့တည်ဆူထားတဲ့ Closer ဆိုတဲ့တခြင်းတွေက2016ခုနှစ်တစ်နှစ်လုံးအတွင်း American ပြည်အောင်စုမှာနံပါတ်1တခြင်းဖြစ်ခဲ့တာပါဒါကြောင့်မလို့ဒီတခြင်းကိုတော့ဒီနှစ်အတာတခြင်းဒီလူငယ်တွေများတဲ့ mandate ဒီမှာဒီအနောက်တိုင်းတေးလေးတွေဖွင့်တဲ့ mandate ဒီမှာတော်တော်လေးကြားရနိုင်နေဆိုပြီးတော့လူငယ်တွေကိုမေးကြည့်ပြော်လဲဒီတခြင်းကစားနိုင်နေဆိုတာသိရပါတယ်ဒါကြောင့်မလို့ဒီတကြံအကျိုးအနေနဲ့ဒီအင်္ဂလိပ်သင်လေးလွှင့်ပေးတဲ့အချိန်မှာပဲတကြံတွင်းကာလအတွင်းမှာမန်ဒက်ဒီမှာကြားရနိုင်တဲ့ဒီတကြံလေးကိုထုတ်လွှင့်ပေးကြပါရစေ Chase Smoker အဖွဲ့နဲ့ Healthy လို့တည်ဆူထားတဲ့ Closer ဆိုတဲ့တကြံကိုနားဆင်ကြည့်ပါဦးနော်Feeling just fine before I met you I drink too much and that's an issue but I'm okay Tell your friends it was nice to meet them But I hope I never see them again I know it breaks your heart Moved to the city in a broke down car And
4 years, don't call us. Now you're looking pretty in a hotel bar. And I can't stop. No, I can't stop. So baby, pull me closer in the backseat of your Rover that I know you can't afford. Bite that tattoo on your shoulder. Pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. The day I met you, I forget just why I left you. I was insane. Today, played out Blink-182 song. That we beat to death in Tucson. Okay.
ဒီမှာနိုင်ငံကနိုင်ငံရေးရာအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အခြေအနေယူဆချက်တွေကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ရေးသားလာကြတဲ့တို့ရဲ့ရှုထောင့်တွေကိုလည်းမြန်မာပြည်ကပေးစာများအစီအစဉ်ကနေညှိဝေးကြပါတယ်။ဒါတော့အဖြစ်တော့ခုနောက်ပိုင်းက Facebook ပေါ်မှာတော်ရရှင်တွေလာရေးကြတာကြီးများပါတယ်နော်။ဒီမှာဒီပြီးခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီကြားဖြတ်ရွေးကောက်ပွဲမှာ Leshi Anaya NLD မြို့သား ဒီမိုကရေစီ အဖွဲ့ချုပ်ဘက်ကနေပြီးတော့အမတ်နေရာအနိုင်ရမှုနည်းတဲ့အပေါ်မှာ
ရှင်းနေကြပြောနေကြတဲ့တင်ပြနေကြတာတွေကိုတုံ့ပြန်ပြီးရေးသားလာတဲ့သွားရှင်ရွာသားလေးကတော့မနိုင်တာမနိုင်လို့ရှင်းနေတာကိုခင်ဗျားတို့သတင်းသမားတွေကပုံကြီးချဲ့နေတာပါလူမှိုင်စဉ်းစားကြည့်ပါအခုမဲရခြင်းမှာစီးယုံလို့ရမယ်မထင်တော့ပါဘူးရှမ်းပြည်နယ်ကြေးတီးနယ်တွေဟာဘလို့သဘောတွေလဲကြားကောင်းပါတီနိုင်နေဆိုတာအမှန်တရားပါအဲ့ဒီနေရာတွေမှာ NLD နိုင်ခြင်းအဲ့ဒီနယ်မြေပြည်သူလူထုနဲ့လက်ပွန်းတတိနေပြီးရဲကျိုးရွာကျိုးတွေကိုအမြဲတမ်းလှုပ်ဆောင်နိုင်မှရပါလိမ့်မယ်
ထဲချိန်မှာတွားပြီးစီးယုံလို့မရပါဘူးအမတ်လှုပ်ချင်သူတွေပရဟိတအကျိုးတွေများများလှုပ်ကြပါလူချစ်လူခင်ပေါအောင်လှုပ်ကြပါဒါကရွာသားလေးရဲ့ကိုယ်ပိုင်အမြင်ဖြစ်ပါတယ်ရှင်ဒီမြန်မာနိုင်ငံကနေပြီးတော့ဒီမိုကရေစီနီးကြပြီးခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်စွာရွေးချယ်ထားတဲ့အရသာအစိုးရအာဏာရယူပြီးတော့ဒီတိုင်းပြည်ကိုအုပ်ချုပ်လာခဲ့တာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလ
ောင်းတွေကို NLD ကလုံးဝဖျက်ဆီးပစ်လိုက်တာအာဏာရှင်စနစ်ကိုမုန်းလို့စစ်မှန်တဲ့ဒီမိုကရေစီလိုချင်လို့မမျှတတဲ့လူပေါင်းလောကကိုမခံနိုင်လို့ပြောင်းလဲခြင်းတန်ပြီးဆိုတဲ့ဆောင်ပုံးနဲ့အညီဒီမိုကရေစီတချင်းကိုပြန်လူဆိုပြီးတော့တခဲနဲ့ကိုမဲပေးခဲ့ကြပါတယ်။ဒါပေမဲ့ပြည်သူတွေမျှော်လင့်ခဲ့တာနဲ့ဖြစ်လာတာကတခြားစီပါ။အမေစုခင်ဗျာပြည်သူတွေရဲ့အတန်ကိုနားထောင်ပြီးပါ။ငါပြည်သူတွေအတွက်အလုပ်လုပ်နေတယ်။ငါမှန်တာတွေပဲလုပ်နေရဆိုပြီးတော့ပေါ်နေတာရက်တင်ပါပြီ။ငါရမ်းတော်ရဆိုပြီးတော့ငါစကားဟာအမှန်ပဲယူဆရင်တော့မှားပါလိမ့်မယ်။အခုတည်းအထိအစိုးရအဖွဲ့မှပြည်သူကိုစားပြုအလုပ်လုပ်နေတဲ့သူမတွေ့သေးပါ။အမေစုဟာလူလူခေါင်းဆောင်ကောင်းတယောက်ဖြစ်ပေမဲ့နိုင်ငံခေါင်းဆောင်ကောင်းတယောက်ဖြစ်မလာသေးဘူးဆိုတာဝန်ခံရေးပါသလား
ရဲတရားတော်ကလည်းဘာမှမထူးအခုတနှစ်ပြည့်တော့လည်းဘာမှမထူးပါဆိုပြီးဒီတော်ရရှင်သူ့ရဲ့အမြင်ကိုရေးလာပါတယ်ဒီတော်ရရှင်ပြောသွားတဲ့ဒီအကြောင်းအရာနဲ့ပဲပတ်သက်ပြီးတော့နောက်ထပ်တော်ရရှင်တယောက်ရဲ့အမြင်ကတော့သူနဲ့မတူပါဘူးတော်ရရှင်ဖြိုးမောင်မောင်မှာသူကလက်ရှိအာဏာရအုပ်ချုပ်ပေးနေတဲ့ NLD အစိုးရပေါ်မှာသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်မခိုးတော့တခုနေတဲ့တင် NLD ကိုယုံနေကျန်တာအလုတ်ကတင်သွားလိမ့်မယ်NLD အုပ်ချုပ်တာဘာမှမထူပါဘူးဆိုတဲ့သူတွေကိုယ်တိုင်ကရောအမိုက်ပြင်းအမိုက်ပုံးရှာပြင်းနေပြီလားကွန်ဒရီထွေးတာကရောနေရာတကာထွေးမနေဘူးလားလူကြားမရှောင်သူကြားမရှောင်ဆလိတ်တောက်တုံးလားအဲ့ဒါတွေအရင်ပြင်ပြီးမှအစိုးရကိုဝေဖန်တာပိုကောင်းမယ်ထင်တယ
်ဒါကတော့အုပ်ချုပ်တာတစ်နှစ်ပဲရှိသေးတယ်ဒီထက်ပိုပြီးအချိန်ပေးသင့်ပါတယ်ဆိုတော့တော်ရရှင်ဖြုံးမမအောင်ရေးလာတာပါကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့ကြော့ကြော့အောင်ဖြစ်ပါတယ်သူကတော့ဒီတစ်ခေါက်လာပြီးတော့မဲသေးဝင်သူအရေးအတွက်နဲတာဟာအခုဖြစ်နေတဲ့အခြေအနေပေါ်မှာလည်းမူတည်နေပါတယ်ဆိုပြီးအခုလိုရေးလာပါတယ်ရှင်
။တောင်ပြောမြောက်ပြောလျှောက်ပြောနေကြပြန်ပြီ။ပြည်သူတွေကတကယ်မဲပေးခြင်းရင်လွန်ခဲ့တဲ့တစ်နှစ်ကျော်ကိုကြည်စမ်းစင်ကာပူကပြန်လာပြီးမဲပေးတဲ့သူညအမိတ်ဖဲစောင့်ပြီးမဲပေးတဲ့သူ
แม่ไม่ไปอยากรู้ยันชาเรื่องอ่ะแค่มีมือจ้าก็อยากเอาแม่ไปกันจ้าเลยเปลี่ยนตรียาจ้าบ้าอุ้มยาพาลูกเนื้อตัวเดลขมิ้นรู้ยังกระดิ่งมีมือสีมันขังเวรได้ยี่เช่นไม่ใช่มือแต่ข้าจะลูกเด็กสิ่งใดก็ติดตัวจ้าลูกเสมือนจ้าจ้ารอรับบ้าปีตุเรติดตัวบ้าบีไปดูเด็กๆก็ทำไมก็ชาชาเรื่องบัวบ้าบีขมิ้นรู้สกาลีขนาดอาบอย่างปีตุเรมาอารอบ้าบุถ้าตัวเราเช่นจะเอาเงินพิบาร์เช่น ตอนเช้าเอาตัวเราเข้าไปเลยจับเชือกเอาไปเลยเส้นเหมือนจะมาอู่เลยคุยเขานะเขาทางจีบมาลูเราอู่เลยเด็กปีเกเรเข้าตรงเราคุยสู้ตะเคียงอ่ะยังไงเองการช่างเก็บไว้สิบเรื่องจีลาไว้เอ็นเอลดีเอาชมุดเนี่ยปีตัวเอ็ปมาตุยมีงูจีลาเอ็นเอาแต่ตัวเราเสียนที่เขาเราช่วยกับบ้าพี่ไปเอ็นเอลดีเอ็ดเนี่ยปีตัวเส้นสุดเจียไม่งูเนี่ยปัตตาบีจีโนนี่เนี่ยมีตัวอายาจีเนี่ยไปแต่ในลันนักการพูดงาบุเอ็นซีมาเล่มทูโรเมลุส่งเพื่อไล่ดาว
ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူးသတင်းတွေကိုတင်ပြပေးပါမယ်။ဒီကနေ့ကျွန်တော်တို့ရဲ့အထူ
ကျိုင်းလမ်းဆောင်တို့မှာသတိထားထိန်ချက်မောင်းနှင်ကြဖို့အထူးသတိပေးရပါတယ်။တနေ့တနေ့ကိုရင်ထိုင်မှုပေါ်အသေးကြီးပဲမနေတော့ပါဘူး။ဒါကြောင့်အခါကြီးရဲ့ချီသွားလာကုန်ကြတဲ့အနေနဲ့ရရက်ကမြန်မာပြည်သူပြည်သားပေါင်းကိုအတိပေးရပါတယ်။ဟုတ်ကဲ့ပါဒီတော်ရရှင်ကုလို့သတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတဲ့ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးတော့စောင့်မျှော်ကြိုဆိုနေပါတယ်နော်။မြန်မာတချင်းလေးတစ်ပုတ်ဒေတောင်းလာတဲ့တော်ရရှင်တွေကိုဖွင့်ပြပေးကြပါရစေ။ AP လ4ရက်နေ့မှာကြာရောက်တဲ့မေမေဒေါ်နုနုမွေးနေ့အတွက်ဝါရှင်တန် DC ကအသားကြီးပြီးတော့မြို့မလေးလင်းပွင့်နေတဲ့မိသားစုကအမေတချင်းလေးတစ်ပုတ်ထုတ်လွှင့်ပေးပါရဲ့။သူကထူးအိမ်တင်ရဲ့နေကောင်းလားမေမေဆိုတဲ့တချင်းလေးကိုတောင်းဆိုလိုက်ပါတယ်ဆိုပြီးရေးလာပါရဲ့။ AP လ5ရက်မွေးနေ့ရှင်ပြပြအတွက်တော့မွေးနေ့ကစပြီးတော့တစ်နှစ်လုံးအောင်မြင်ပျော်ရွှင်မှုတွေနဲ့ပြည့်စုံပါစေလို့တီတီကအဆုတောင်းပေးလိုက်ပါရဲ့။ဒီရောဒီတစ်ပတ်ကကမိခင်ဒေါ်နုနုအတွက်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးကြပါရနော်။ထွင့်တင်တည်ဆိုထားတဲ့နေကောင်းလားမိမိဆိုတဲ့တချင်းကိုတော်ရရှင်ဒီအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ တင်သီးဆိုထားတဲ့မိကောင်းလာမင်းလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ကြားပြတ်ရွေးကောက်ပွဲပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းတယ်လဲဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပြီး VOA မှအင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ
်နိုင်ငံတော်ဗန္ဒာကနေကြံ့ငွေ 1.6 ဘီလီယံကျော်အကူအကျခံပြီးကျင်းပပေးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီရွေးကောက်ပွဲမှာလွှတ်တော်အမတ်19ယောက်ရွေးချယ်ပေးခဲ့တာမို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအမတ်တယောက်ရွေးချယ်နိုင်ရေးအတွက်ကြံ့ငွေ 84 သန်းကျော်သုံးစွဲခဲ့တဲ့သဘောလည်းဖြစ်ပါတယ်ရွေးကောက်ပွဲပြီးတဲ့နောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်လက်တွေအရရောရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေရဲ့ထုတ်ပြန်ချက်တွေအရပါအခုကြားဖြတ်ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုနည်းတယ်1990ခုနှစ်ကစတွေ့ရင်အရင်ရွေးကောက်ပွဲ၄ချိန်မှာထက်မဲပေးတဲ့သူအရေးအတွက်နည်းတယ်စတဲ့မှတ်ချက်တွေကိုတွေ့ကြရပါတယ်ဒါကြောင့်ရွေးကောက်ပွဲကိုပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းရသလဲမဲပေးတဲ့သူအရေးအတွက်လည်းဘာကြောင့်နည်းရသလဲတစ်ဆက်တည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဘယ်လိုဖြစ်သင့်တယ်လဲဆိုတာကုရုပတ်ဆွေးနွေးတင်ပြသွားပါမယ်
ရွေးကောက်ပွဲမတိုင်ခင်မီဒီယာတွေကဖော်ပြခဲ့တဲ့သတင်းတွေမှာရောလေးလာစောင့်ကြည့်သူတွေရဲ့အစဉ်ခံစားမှာပါဒီကြားပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတွေစိတ်ဝင်စားမှုနည်းတယ်ဆိုတဲ့အချက်ပေါ်ထွက်ခဲ့ပါတယ်ပြည်သူတွေရဲ့စိတ်ထဲမှာကြားပြတ်ရွေးကောက်ပွဲမတိုင်ခင်ကိုယ့်နာမည်မဲစင်းတွေမှာပါမပါသွားကြည့်ဖို့ထက်မဲပေးခွင့်တတ်သိခံကပ်ပြားတွေသွားထုတ်ဖို့ထက်မဲသွားပေးဖို့ထက်နေတူကစားဝတ်နေရေးပြဿနာကိုပဲအာယုံစိုက်နေကြလို့ရွေးကောက်ပွဲပတ်စိတ်ဝင်စားကြတာလို့ဆိုပါရယ်။တနည်းပြောရရင်ပြည်သူတွေဟာငါတို့မဲသွားပေးလဲဘာမှထူးထူးခြားခြားဖြစ်လာမှာမဟုတ်ဘူး။ငါတို့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲပြဿနာလည်းပြေလည်သွားမှာမဟုတ်ဘူးလို့ယူဆနေကြတာတွေ့ရပါရယ်။တကယ်လဲအဲ့ဒီလေလာသတင်းဖော်ပြချက်တွေအရာပဲတချို့တနည်းအားတွေမှာအာအာတင်းလောက်စရာမဲပေးမှုနည်းတာတွေ့ရပါရယ်။မဲဆန္ဒနဲ့အားလုံးကိုကျမ်းမြတ်တွက်ချက်ရင်မဲလာပေးတဲ့သူအရေးအတွက်ဟာမဲပေးပိုင်ခွင့်ရှိသူရဲ့39ရာခိုင်နှုန်းနီးပါးပဲရှိတာတွေ့ရပါတယ်။အရင်ရွေးကောက်ပွဲတွေကိုပြန်ကြည့်ရင်1990တုန်းက82ရာခိုင်နှုန်းကျော်2010ရွေးကောက်ပွဲမှာ89ရာခိုင်နှုန်းကျော်2012ကြားပြတ်ရွေးကောက်ပွဲမှာ68ရာခိုင်နှုန်းကျော်နဲ့2015ရွေးကောက်ပွဲမှာ90ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲတွေတုန်းကမဲပေးသူ36ရာခိုင်နှုန်းကျော်ရှိခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာတော့အခု2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာမဲပေးသူ12ရာခိုင်နှုန်းကျော်ပဲရှိပြီး3ပုံ2ပုံလောက်တောင်ကျဆင်းသွားတာတွေ့နိုင်ပါတယ်။ဒီလိုမဲပေးသူနည်းသွားတဲ့အချက်ဟာဖွဲ့စည်းပုံအရပြုလုပ်ရတဲ့မြမရွေးကောက်ပွဲစနစ်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအပေါ်သဘောထားပြည်သူတွေရဲ့အမတ်လောင်းတွေပေါ်သဘောထားစတဲ့အချက်တွေကြောင့်ဖြစ်မယ်လို့ယူဆနိုင်ပါတယ်။
မြန်မာရွေးကောက်ပွဲစနစ်ဟာအမတ်လောင်းနေတဲ့ကနေအမတ်တယောက်ကိုရွေးကောက်တင်မြှောက်ရတာဖြစ်ပါတယ်။ပြည်တော်စုအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတဆင့်သမရကိုရွေးကောက်တင်မြှောက်ပြီးသမရကမှဝန်ကြီးတွေခန့်အစိုးရဖွဲ့တာမျိုးပါ။ပြည်နယ်နဲ့တိုင်းအဆင့်မှာဆိုရင်လည်းရွေးချယ်ပေးလိုက်တဲ့အမတ်တွေကတယောက်ကိုသမရကဝန်ကြီးချုပ်အဖြစ်ဓာတ်ရိုက်ခန့်တာဖြစ်ပါတယ်။နိုင်ငံများစုမှကျင့်သုံးနေတဲ့သမရတယောက်ကိုဓာတ်ရိုက်မဲပေးရွေးချယ်တာမျိုး၊တိုင်းသို့မဟုတ်ပြည်နယ်အုပ်ချုပ်ရေးအကြီးအကဲကိုဓာတ်ရိုက်ရွေးချယ်တာမျိုး၊မြို့တော်ဝန်ကိုဓာတ်ရိုက်ရွေးချယ်တာမျိုးတော့မဟုတ်ပါဘူး။ကိုရွေးချယ်လိုက်ရင်လွတ်တော်ရဲရောက်သွားလွတ်တော်ရဲရောက်သွားပြီးရင်ဘာလုပ်မယ်မလုပ်ဘူးဘာသတင်းအစနာမှမကြားတဲ့အခြေအနေမျိုးမျိုးလွတ်တော်မှရွေးချယ်ပွဲတစ်သက်ကိုစိတ်ဝင်စားကြတာမျိုးပါ2015ခုနှစ်တုန်းကအုံအကျွတ်မဲပေးခဲ့ကြတာကအဲ့ဒီလိုမဲထည့်ပေးလိုက်ရင်တိုင်းပြည်မှာအစိုးရပြောင်းလဲဖြစ်နိုင်တယ်အဲ့ဒီပြောင်းလဲဟာကိုဘွားကိုပါပြောင်းလဲနိုင်တယ်ဆိုပြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်အခု2019ကြားဖြတ်ရွေးကောက်ပွဲကတော့ပြည်တွင်အနေနဲ့ဘယ်အမှဘယ်ပါတီကိုပဲမဲပေးရွေးချယ်စီဖြစ်စေ
အစိုးရအဖွဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာကိုသိထားတဲ့အတွက်လဲမဲပေးဖို့ဆန္ဒမရှိကြတာဖြစ်နိုင်ပါတယ်။နောက်ထပ်ပြဿနာတစ်ခုကနိုင်ငံရေးပါတီတွေရဲ့အနေအထားပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဲ့ဒီပါတီတွေရဲ့ခံယူပုံကြောင့်မဲဆယ်စည်းရုံးမှုတွေအားနဲ့အဲ့ဒီလိုအားနဲ့ချက်ကနေတဆင့်ပြည်သူတွေစိတ်ဝင်စားမှုနေရတာလဲပါပါတယ်။မြန်မာနိုင်ငံမှာတရားဝင်မှတ်ပုံတ
ာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ပြည်ခိုင်ပြိုးပါတီ၊ရခိုင်အမျိုးသားပါတီနဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကြရားပြည်နယ်ကအမတ်တွေရွေးကောက်တင်မြှောက်ခံရပါတယ်။ကျန်နိုင်ငံပါတီ၁၉ပါတီကအမတ်တွေတယောက်မှအရွေးချယ်မခံရပါဘူး။တကယ်တကယ်လည်းအဲ့ဒီပါတီတက်ကအများစုကြီးဟာသူတို့ပါတီကိုသူတို့မယုံကြည်သလိုမဲပေးမဲ့ပြည်သူတွေကိုလည်းယုံကြည်မှုမရှိကြပါဘူး။ငါတို့ဝင်အရေးခံလဲငါတို့ကိုမဲထဲ့မဲ့သူနည်းနည်းပါးပါးပဲရှိလိမ့်မယ်ဆိုတဲ့အတွေးမျိုးနဲ့ရွေးကောက်ပွဲမှာစိတ်ပါလက်ပါမဲဆွဲတာမျိုးမလုပ်ကြပါဘူး။ပါတီရန်ပုံငွေကိုအဲ့ဒီအမတ်လောင်းတယောက်ယောက်ရဲ့မဲဆွဲပွဲမှာအသုံးပြုဖို့စိတ်ဝင်စားကြပါဘူး။ဒီလိုနည်းနဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုအရှိန်မြင့်တက်မလာတာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကနိုင်ငံရေးပါတီအများစုကြီးရဲ့ဒီမိုကရေစီစနစ်ကိုမလေးနက်ခြင်းကလည်းရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုကျဆင်းစေပါတယ်။တကယ်တော့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့ပြည်သူတွေကြားဒီမိုကရေစီစိတ်ဓာတ်ရှင်သန်အားကောင်းလာအောင်တည်သူတွေရဲ့ရွေးချယ်မှုကသာအရာရာကိုအပြောင်းလဲဖြစ်စေတယ်ဆိုတာကိုသိရှိနားလည်လာအောင်ဒီမိုကရေစီရင်ကျေးမှုထွန်းကားလာအောင်အနိုင်ရသည်ဖြစ်စေအနိုင်မရသည်ဖြစ်စေတည်သူလူထုကိုစီယုံဆွဲဆောင်တဲ့သဘောကိုယ်ပါတီကိုထောက်ခံလာအောင်လုပ်တဲ့သဘောနဲ့ကြိုးကြိုးစားစားဝေရောက်ရှင်ပြိုင်မဲဆွဲစီယုံတင်တာမျိုးပါဒါပေမဲ့ပါတီအများစုကြီးကတော့အဲ့ဒီလိုမလုပ်ခဲ့ပါဘူး
နောက်ဆုံးပြဿနာကနိုင်ငံရေးပါတီတွေရဲ့လွှတ်တော်အမတ်တယောက်ရဲ့လုပ်ငန်းတာဝန်ကိုအပြည့်အဝနားမလည်ကြခြင်းပဲဖြစ်ပါတယ်။အမတ်အဖြစ်ရွေးကောက်ခံပြီးရင်လွှတ်တော်ရဲ့သွားလွှတ်တော်အလုပ်တွေပဲလုပ်ရမယ်လို့နားလည်ကြခြင်းပါ။တကယ်တော့အမတ်တရားအုပ်ချုပ်ရေးလုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်တာမျိုးမဟုတ်ပဲကိုယ့်မဲဆန္ဒနယ်မြေမှာရုံးကန်းတွေဖွင့်ပြည်သူလူလိုအပ်ချက်ကိုအကူအညီပေးတဲ့ကိစ္စမျိုးအများကြီးလုပ်ပေးနိုင်ပါတယ်။ဒီနည်းနဲ့ပြည်သူတွေလေးစားတဲ့ပြည်သူတွေအကြားထင်ပေါ်ကြော်ကြားတဲ့အမတ်တွေဖြစ်လာနိုင်ပါတယ်။အဲ့လိုအမတ်တွေပေါ်ပေါက်လာရင်တစ်ဖက်မှာလည်းပြည်သူတွေကအမတ်ရွေးချယ်ပွဲကိုတမန်ကရှန်ကသဘောမထားပဲအလေးနဲ့မဲပေးရွေးချယ်ဖို့စိတ်အားထက်သန်နေမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရပြီးခုတော့ကဘာတလွားထူးခြားဆန်းရသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။ကိုငင်းညက်နဲ့မက်ခင်ဖြူတူတွေကပြောပြမှာဖြစ်ပါတယ်
။ရုရှားနိုင်ငံကဂီတအဖွဲ့တစ်ခုကတော့သူတို့ရဲ့ထူးခြားတဲ့ရေခဲကိုတီးခေါက်ပြီးဂီတဖန်တီးမှုကြောင့်နာမည်ကြီးလူကြိုက်များလာပါတယ်။ဒီပကာရှင်အဖွဲ့နာမည်ကတော့ Ethno Bay လို့ခေါ်ပါတယ်။သူတို့သုံးနေကြပစ္စည်းတွေဖြစ်တဲ့ဘုံ၊ခေါင်းလောင်း၊တမ်ဘူရင်းစားတဲ့ဒုရယာတွေကိုမသုံးဘဲရေခဲနေတဲ့ကန်ကြီးတွေကရေခဲတုံးတွေကိုသူတို့ရဲ့လက်တွေနဲ့တီးခေါက်ပြတာပါ။ဒီဘီခေါရေကန်ကြီးဟာအရှေ့ဆိုင်ဘေးရီးယားက Okan Tuna မှာတည်ရှိပါတယ်။ဒီနေရာဟာကမ္ဘာပေါ်မှာသဘာဝအကျဆုံးအလှဆုံးနေရာဖြစ်တယ်လို့ယူဆကြပြီးဒီနေရာမှာရှိတဲ့ရေခဲဆိုင်တွေကိုအဆင်ပြေစလို့သုံးပြီးဖန်တီးကြတဲ့ဂီတပွဲတော်ကျင်းပတဲ့နေရာလည်းဖြစ်ပါတယ်။ရေခဲဆိုင်တွေကိုအဆင်ပြေစလို့ဂီတဒူရီယာဖြစ်အသုံးချတဲ့အတွက်လည်းဘလို့အတန်မျိုးထွက်လာမလဲဆိုတာဘယ်သူမှသိချာမသိနိုင်ပါဘူး။ရာသီဥတုရေခဲတုအခြေအနေနဲ့လေတိုက်နှုံးတွေပေါ်မူတည်ပြီးထွက်လာတဲ့အတန်တွေကလည်းကွဲပြားပါတယ်။နားဆင်သူတွေအတွက်သိကြတာတစ်ခုကတော့သဘာဝရဲ့အတန်တွေကိုနားဆင်ကြရမယ်ဆိုတာပါပဲ
။ဆက်စီတူသမားနိုင်ငံကရေငုပ်သမားတွေဟာကျောက်ကူတစ်ခုတည်းကရေရိုင်ထဲမှာရေအောက်အနက်400လေးမီတာအထိငုပ်ပြီးတဲ့နောက်မှာတော့ကမ္ဘာစံချိန်သစ်တင်လိုက်တယ်လို့ရေလွှမ်းခံရတဲ့ကမ္ဘာအနက်ဆုံးကူတစ်ခုကိုရှာတွေ့ခဲ့ပြီလို့ကြေညာလိုက်ပါတယ်။ Chronicle Propest ကူဟာ Prague မြို့အရှေ့ဘက်300ကီလိုမီတာအကွာမှာရှိပါတယ်။ရေအနက်400မီတာမှာရက်လိုက်ရတဲ့အကြောင်းကတော့ရေငုပ်ရှာဖွေရေးမှသုံးတဲ့ဆက်ရုပ်လက်တံကျိုးကုန်သွားလို့ရက်လိုက်ရတာလို့ချက်ကြောက်ကူလေးလာရေးအဖွဲ့ကမီကယ်ဂူဘာကပြောပါတယ်ရေငုပ်ရာမှာအသုံးပြုခဲ့တဲ့ရေငုပ်သင်းမောအသေးလေးဟာလည်းရေပေါ်ပြန်တက်တဲ့အချိန်မှာသူ့ကျိုးနဲ့သူညှိပြီးတော့ရေထဲမှာကျန်ခဲ့ပါတယ်ဒီကြောက်ကူဟာမီတာ1200လောက်နက်မယ်လို့ခန့်မှန်းထားပြီးမီတာ900လောက်ရောက်မယ်ဆိုရင်ကျွန်တော်တို့ကျေနပ်ပါပြီလို့ရေငုပ်သမားဂျေးဗစ်ခန်နီကပြောပါတယ်
ကဘာတပတ်ကိုရက်ရှိဆယ်အတွင်းပတ်ဖို့ပြင်ဆင်နေနေနဲ့ဗြိတိသျှစပိန်သမားမတ်ဘျူးမောင်ဟာဧပြီလ၄ရက်နေ့ကစပြီးဗြိတိန်ကမ်းရိုးတန်းတစ်လျှောက်နိုင်ငံကိုပတ်ပြီးစပိန်စီးလေးကျင်းနေပါတယ်။ကဘာတပတ်ဆိုရင်မိုင်ပေါင်း1000ရှစ်ထောင်လောက်ဆီးရမှာဖြစ်ပြီးတော့ဒါမဲ့နွေရာသီဇူလိုင်လ၂ရက်နေ့မှာပြင်သစ်နိုင်ငံပဲရစ်မြို့ကစတင်မှာဖြစ်ပါတယ်။နောက်တော့အဲဒီကနေလင်းရင
Australia Deganayago Chabi, Brisbane Yogo, Sabina Doma Pitalo, New Zealand Ola Sabina Bama Pibare, Eddie now American Birazu, Alaska Pinego, Doya Mapibi, Eddie Gane, Canida, Shivango, Sabina Mapibare, Arabino, Portuguese Nanga Lisbongani, Pinte Nanga, Paris New Mapiami, Sonda Mapibare, Danego, Sachonai, Law Sabina Melo, Yiman Havare, Duha Natal Shikuni Dongaro, Kavada Bago, Diakuza Lee and Babi Dabi Chibare.
ကမ္ဘာတော်လားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါလေခင်ဗျာ။လာမယ့်အင်္ဂါညဗီအိုအေတိုက်ရိုက်လေးလည်းအစီအစဉ်မှာပါရီဆွေးနွေးကြမလဲအသိပေးပြစီဗျာ။မင်္ဂလာပါရှင်။အတာကူးတဲ့နှစ်တကူးတဲ့အချိန်ကြာရောက်ပါတော့မယ်။ဒီနှစ်အတာတကြံမှာပြည်သူတွေနားရင်နေတဲ့တကြံတစ်ချင်းတွေခေတ်ပေါ်မြူးကျတဲ့ဒေသတွေနဲ့အတူမြမရိုးရွာတန်ကြပ်တွေကိုလည်းကြားကြရမှာပါ။ အုပ်စုလိုက်ပြေပြောပါပါဆင်နွှဲကြတဲ့တန်ကြပ်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားပြားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ရှားစေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နေနေလှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့ကြံအကျိုးဖြစ်နေဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ်ပေါ်ပါပါဆွေးနွေးကြမယ်လို့စီစဉ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-32-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖောက်နိုင်ရပါတယ
်။အင်္ဂါည VOA တရားလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မနက်ဖြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6:00-9:00 ထိလိုင်းနမီတာ30-40-49-50မှာဖမ်းယူနိုင်စင်ပါ။ခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာဖြစ်ပါတယ
်။အချင်းနိုင်ငံတွင်ခရီးယံဖျားချောင်းတစ်ခုဒီကနေ့ပောက်ကွဲမှုဖြစ်တာကြောင့်လူ40နီးပါးသေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရပါတယ်။ Egypt Coptic ခရီးယံတို့ဒီကနေ့ချက်ရောက်တဲ့ဘာသာရေးအထွတ်အမြတ်နေ့ပန်းစန်ဒီကျင်းပနေချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ Islamic အစိုးရ IS အဖွဲ့ကပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့တိုက်အင်အားထပ်တိုးပြီးမြောက်ကိုရီးယားနိုင်ငံကိုသတင်းစကားပေးတဲ့အနေနဲ့အမေရိကန်ရေတပ်ကတိုက်ခိုက်ရေးတပ်ဖွဲ့တစ်ခုကိုကိုရီးယားကျွန်းဆွယ်ကိုဆစ်လွတ်လိုက်ပါတယ်။ The Gal Binsin လို့ခေါ်တဲ့တိုက်ခိုက်ရေးအဖွဲ့ဟာစင်ကာပူနိုင်ငံမှာကြောက်ချာပြီးဩစတြေးလျနိုင်ငံကိုသွားဖို့စီစဉ်နေတော့အမေရိကန်ရဲ့ Pacific ဒေသစစ်ဌာနချုပ်ကမြောက်ဘက်ကိုခုံမောင်းဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ Syria နိုင်ငံပေါ်စီးရဲအရာတိုက်ခိုက်ဖို့လိုအပ်လာရင်ထပ်ပြီးတိုက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကပြောဆိုလိုက်ပါတယ်။ဒီလောက်နဲ့ရက်နေမှာမဟုတ်ဘူး။သူအနေနဲ့ထပ်လုပ်ဖို့လိုအပ်ရင်ထပ်ပြီးလုပ်လိမ့်မယ်လို့တန်မတ်ကြီးနီကီဟေလေးက CNN သတင်းဌာနကိုဒီကနေ့ပြောဆိုတာဖြစ်ပါတယ်။ဗနီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရကအတိုက်ခံပါတီကိုယ်စားလှယ်လောင်းကိုရွေးကောက်ပွဲဝင်ခွင့်တားမြစ်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးမနေ့စနေနေ့ကတော့မြို့တော်ကရာကတ်စ်မှာဗနီဇွဲလားရဲတပ်ဖွဲ့ကအတိုက်အခံဆန္ဒပြသူတွေကိုမျက်ရည်ယိုဘုံးတွေရာဘာကြီးစံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမတ်ဆူမွန်ဖြစ်ပါတယ်။အတန်လွင့်အင်ဂျင်နီယာကတော့ White Zone ညဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-31-52တို့ကနေထုတ်လွှင့်ခဲ့တာပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.